ဤရနိုင်ငံမှာတနိုင်ငံလုံးတိုင်းတာနဲ့အစိုးရဆန့်ကျင်ရေးလူမှုဆန္ဒပြပွဲကြီးဖြစ်ပွားလာပြီးတော့၄ရက်မြောက်နေ့တိုင်းပြည်ကိုပထမအဦးဆုံးမင်ကွန်ပြောကြားရမှာနိုင်ငံသားတွေအနေနဲ့အစိုးရဘက်မှဝေဖန်ပြောဆိုခွင့်နဲ့ဆန္ဒထုတ်ဖို့ပြသခွင့်ရှိတယ်လို့အီရန်သမ္မတဟာဆန်ရာဟနီကပြောကြားလိုက်ပါတယ်။ရာဟနီကဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့ပြည်လျားကြောင်းမှတ်ချက်ထည့်သွင်းပြောဆိုခဲ့တဲ့မင်ကွန်ကိုတနင်္ဂနွေနေ့မှာကျင်းပခဲ့တဲ့အစိုးရအစည်းအဝေးမှာပြောကြားခဲ့တာဖြစ်တဲ့အကြောင်းအီရန်အစိုးရပိုင်းမီဒီယာမှာဖော်ပြထားပါတယ်။ဒါပေမဲ့သမ္မတကဆန္ဒပြသူတွေအနေနဲ့တိုင်းပြည်ရဲ့ပြဿနာတွေကိုဘလို့အဖြေရှာဖို့နဲ့ပြည်သူတွေရဲ့ဘဝပုံမတိုးတက်ကောင်းမွန်လာစေဖို့ဒါအယုံစိုက်အလေးထားကြစေလိုတယ်လို့ပြောဆိုသွားပါတယ်။